ုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းစီးရင်စီချုပ်ရဲ့အစီရင်ခံစာထုတ်ပြန်လိုက်ချိန်မှာလူစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်လာပါတယ်။ဒီအစီရင်ခံစာကိုကိုးကားပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညိုညိုသိန်းကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတိုင်ကြားလိုက်တာပါ။ဒေါက်တာဒေါ်ညိုညိုသိန်းကရန်ကုန်တိုင်းစီးရင်စီချုပ်ရဲ့အစီရင်ခံစာမှာပါရှိတဲ့အချက်လက်တွေအရပြည်သူလူထုနစ်နာနေတဲ့စီမံကိန်းတွေပါရှိတာကြောင့်ကျော်စောသတင်းအဖြစ်သတ်မှတ်ပြီးစုံစမ်းအရေးယူပေးဖို့ဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းသမားတဦးဖြစ်တဲ့စီသူအောင်မြင့်ကအခုလိုပြောပါတယ်
။စင်းစစ်ချုပ်ရဲ့စီရင်ခံစာမှာသူဆိုလိုရင်းသဘောကဟိုဘယ်ကိစ္စတွေဆိုရင်ဘယ်လောက်ရှုံးနေတယ်ဘယ်ကိစ္စဆိုရင်ဘယ်လောက်နစ်နာနေတယ်ဆိုတာကိုအကြံပေးပြီးတော့မှသူကတင်ပြထားတာ။အဲနမူနာတစ်ခုဆိုရင်ကားကြီးဝင်းရှိတယ်။ကားကြီးဝင်းမှာကန်ဆက်ပေးပြီးတော့မှပတ်စံကောက်ခိုင်းတယ်ပေါ့ကားဝင်ထွက်ကိုအဝေးပြေးကားဝင်ပေါ့နော်အဲ့လိုကောက်ခိုင်းလိုက်တဲ့ခါကျတော့ရှားမီတော့မှနမူနာအဲ့ဒါကောက်ခံကြည့်တဲ့ခါကျတော့ပတ်စံကတရက်ကိုဆိုရင်ဟွာလောက်ဝင်တယ်7000ကျော်လားဘလောက်လဲမသိအဲ့ဒါကိုတရက်ကိုနည်းနည်းလေးနှုံးနဲ့သူကလုပ်ထားတယ်အဲ့ဒီမှာလဲဗီဒီယိုနဲ့ချီပြီးတော့နှစ်နာတယ်ဆိုပြီးတော့မှစင်းစစ်ချုပ်အစီအစဉ်ခါမှာအဲ့လိုကြီးတယ်တချို့ဟာတွေကအစိုးရရဲ့စီမံခန့်ခွဲမှုဟိုညံ့လို့ဖြစ်တဲ့ဥစ္စာတချို့ဟာတွေကျတော့ဟိုကိုလူကိုကိုပေါ့နော်အဲ့ဒါရောင်းလာတော့မှတီချာချာမရောင်းရသေးဘူးဟိုမှာဂရန်ကနာမည်ပေါက်သွားပြီအဲ့ဒီဥစ္စာမျိုးလဲထောက်ပြထားတာရှိတယ်။ရှိတဲ့ခါကျတော့အဲ့ဒီလိုဟာမျိုးတွေကိုဒေါ်ညိုကင်းပြောတာကအာဂရီလိုက်စားတာများလားပေါ့နော်။ကြုံစုံလို့တတ်မှတ်ပြီးတော့အရေးယူပေးပါဆိုပြီးတော့မှသူအဲ့ဒီစာတွေကဟာအတိုင်းကိုပဲသူကပို့လိုက
်။လက်တော်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေဟာ2018မှထုတ်ပြန်ခဲ့တာဖြစ်ပြီးအခုပြဿနာဟာ2015-16ဘဏ္ဍာနှစ်ကပြဿနာတွေဖြစ်တာကြောင့်ကော်မရှင်အနေနဲ့တိုင်တန်းချက်ကိုအရေးမယူနိုင်သေးဘူးလို့ပြီးခဲ့တဲ့အပတ်ကထုတ်ပြန်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရှင်းနေများကိုရက်ကတရားရုံးချုပ်ရှင်းနေဥမမောင်စုကအခုလိုပြောပါတယ်
။လောလောဆယ်တော့အရေးမသေးဘူးလို့ပြန်လာ။ရင်းလို့မရဘူးလို့ပြန်လာတာမဟုတ်ဘူး။ဘာလို့လဲဆိုတော့ကျော်လို့တည်းက2018ခုနှစ်မှာဥပဒေပြင်တယ်မပါတာ။အခုက2015-2016ကိစ္စဆိုတော့ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးခွင့်ဟာလေဘယ်ကြေရအကျိုးတရားမရှိနိုင်ဘူးဆိုတာလည်းထည့်ထားတယ်ဒါလည်းမှန်တယ်အဲ့ဒါကြောင့်ကျွန်တော်ဆိုတော့အရေးယူလို့မရနိုင်သေးဘူးဆိုတာကိုပြန်တာပ
ါဥမမောင်စုပြောပြသွားတာပါဒေါက်တာဒေါ်ညိုညိုသိန်းရဲ့တိုင်တန်းချက်မှာကျော်စောသတင်းအဖြစ်သတ်မှတ်ဖို့ဆိုထားပေမဲ့ရန်ကုန်တိုင်းစီးစစ်ချုပ်ရဲ့အစီရင်ခံစာမှာပါရှိတဲ့အချက်လက်တွေဟာတိကျခိုင်လုံတဲ့အချက်လက်များဖြစ်တာကြောင့်ကျော်စောသတင်းထက်အများကြီးခိုင်လုံတိကျတာဖြစ်တယ်လို့ယူဆသူတွေရှိပါတယ
်။ဒီကတော့ first sentence ကပေါ့ဆရာပြောတာ
။ဟုတ်ကဲ့
။နော်ယူဆနိုင်ပါလေ။ first sentence ကပဲလေသို့တော်ကျွန်တော်ပြောတာဒီအပေါ်မှာသူတို့ကစဉ်းစားတဲ့လုံလုံလုံလေးရှိတယ်ကြံတန်းချက်ကနော်ကျွန်တော်အဲ့ဒါတော့ပုံမှန်တော့လုပ်မရဘူးနော
်။ဟုတ်ကဲ့။
အဲ့ဒီမှာကသူကလိုက်နာလားမလိုက်နာလားပေါ့နော်။အချို့ကဆရာရဲ့သဘောယုံနဲ့လုံရင်းတိုင်းမှားရမှုနော်ထိတ်ချနာမှုလုံလုံသားမှုဆိုတော့တမျိုးပေါ့။နော်လုံလုံလုံလေးပါလို့ပြန်ထိတယ်ဆိုတော့ဒါဟုတ်လိုက်နာမယ်ဆိုတော့ဆရာအကျိုးရှိတဲ့ဌာနကအကျိုးပြန်ဆက်နိုင်လားဆက်လို့ရမလားဆက်နိုင်တဲ့ငွေကြီးတွေပေးရအောင်နေတယ်ဆက်တင်ရင်လည်းကိန်းကနားရမဆက်နိုင်တာအဲ့လိုပေါ့လေ
တရားရုံးချုပ်ရှိနေဥမမောင်စုပြောပြသွားတာပါဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါ်စန္နာမင်းပြောပြတာကတော့
ကျော်စောတရင်ဆိုတဲ့ဟာကတော့ဒါကကျင်ပကပြည်သူလူထုအနေနဲ့ကျတော့ကျော်စောတရင်ဖြစ်သွားတာပေါ့ရှင်တို့သူတို့ကတော့ကျော်စောတဲ့အမိနဲ့ပြပကပြည်သူလူထုကသင်ကြတယ်နော်ပြည်သူလူထုကဒါတွေဒီအော်တော်တောင်းနေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရရန်ကုန်တိုင်းဒေသကြီးရဲ့ဒေသအတွင်းမှာဖြစ်သွားတယ်ဒါဒီဟလာကျော်စောတဲ့အမိနဲ့သူတို့အမိနဲ့တင်တယ်ဒါပါမှန်တန်တဲ့ဆက်လက်တွေပေါ်မှာမူတည်ပြီးတင်တယ်သတ်တော်ပိုင်းအမိနဲ့ကတော့ကျမတို့ကရန်ကုန်တိုင်းဒေသကြီးအစိုးရရဲ့မှားရွေးတဲ့အချက်တွေကိုကျမတို့ထောက်ပြတယ်ကျမတို့သတ်တော်ပိုင်းကကြတော့ကျော်စောတဲ့တုံးလို့မရဘူး
ဒေါက်တာဒေါ်ညွညွသိန်းရဲ့တိုင်တန်းချက်တွေထဲမှာစင်းစစ်ချုပ်ရဲ့အစီရင်ခံစာမှာပါရှိတဲ့2015-16ခုနှစ်မှာလူတဦးတည်းကနေပြီးတော့ပေ60-40မြေခွက်ပေါင်း21ခွက်စာအကျယ်ရှိတဲ့မြေခွက်ကိုဈေးနှုန်းတက်တက်တာတာနဲ့ရောင်းချပေးခဲ့တာအပါအဝင်ပြည်သူ့ဦးရင်မှာပုဂ္ဂလိကကကုမ္ပဏီတစ်ခုကိုကာလပေါက်ဈေးနဲ့နှိမ့်တဲ့ဈေးနဲ့ငှားခဲ့တာရန်ကုန်ဘိုးတောင်မြို့နယ်45လမ်းကစီမံကိန်းမှာနိုင်ငံတော်ကကြက်ငွေ6ဘီလီယံကျော်နှစ်နာနေတာကနော်ကြီးကနော်မင်းနဲ့မြိုင်းဟေဝံဥယျာဉ်ထဲမှာငှားရမ်းကတွေနစ်နာနေတာစတာတွေပါဝင်ပါတယ်
။ကျမရဲ့ဒီဇက်ကဒီနေရာမှာလူတွေကိုဟိုထောင်ချတာပဲ။ကျမကအဲ့ဒီ60ပြည်နေရာပတ်ဝန်းကျင်ပေါ့။အဲ့ဒါကြီးကျမပြန်လို့ကျမဒီလိုလေးပြ
ပြောရမယ်ဆိုရင်ဒီလူလေးငါးယောက်တဲစီတီတာနဲ့ပတ်သက်တာလေဟုတ်ကဲ့အဲ့ဒီလေးငါးယောက်ကလည်းဆက်ဆက်စားမကုန်ဟိုအဖြစ်ပြီးလားဆမ်းမှာပြီးတာလေအဲ့တော့တို့ရေးစီရရင်တိုင်းကြီးတိုင်းကြီးရဲ့စီစီတွေပြန်ရရင်ငွေတွေပြန်ရရင်တော့ဒီတမကြီးရတဲ့ကလားဘာလို့ဆိုအဂရိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကိုတိုင်တန်းခဲ့သူဒေါက်တာဒေါညိုညိုတင်ပြောပြသွားတာပါဒီဖြစ်စဉ်အများစုကိုစစ် အခုအစိုးရလက်ထက်မှာတော့အဲ့ဒီတုန်းကစီမံကိန်းအများစုဟာလုတ်ကင်ခွင့်တချို့ကိုတားထားပြီးနဲ့ဘာအဆုံးဖြတ်မှဆက်မလို့ပဲနေတာကြောင့်အခုအစိုးရမှာလည်းတာဝန်ရှိနေတာဖြစ်ပါတယ်ဒီကိစ္စကိုရန်ကုန်တိုင်းလွှတ်တော်မှာဆွေးနွေးတင်ပြခဲ့ပြီးဖြစ်တာကြောင့်ပြည်တော်စုအစိုးရကသာဆက်ပြီးလှုပ်ဆောင်မှုရှိပါတယ်လို့ဆိုပါတယ်
ကျမတို့စစ်တော်ရဲ့တာဝန်ကပြည့်စုံချက်ကိုကျမတို့ထောက်ပြတယ်။ကျမတို့ပြည့်စုံချက်ဒီဒီတိုင်းကတည်းကအစိုးရရဲ့မှားယွင်းတဲ့ဒီချက်ကိုကျမတို့ကထောက်ပြတာဖြစ်တယ်။အဲ့တော့တိုင်းဒေသကြီးအစိုးရထက်အသိမြင့်နဲ့ပြည်တော်စုအစိုးရရှိတယ်။အဲ့တော့တိုင်းဒေသကြီးအစိုးရရဲ့မှားယွင်းချက်ကိုဟိုအရေးယူဆောင်ရွက်ရမှာကပြည်တော်စုအစိုးရပဲဖြစ်တယ
်။ဒေါ်စန္ဒမင်းပြောပြသွားတာပါ။ဒါပေမဲ့စာမျက်နှာ300ကျော်ပါရှိတဲ့ရန်ကုန်တိုင်းစည်ရင်းစစ်ချုပ်ရဲ့အစီရင်ခံစာမှာပါဝင်တာတွေအားလုံးကိုရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်မသိတာတွေပါဝင်နိုင်တယ်လို့ပဲတိုင်းတာဝန်ရှိသူတွေကိုယ်တိုင်လည်းမသိတာတွေပါဝင်နိုင်ပါတယ်ဒီအခြေအနေမှာတိတိကျကျမသိတဲ့အတွက်တာဝန်ခံမရှင်းလင်းမဲ့နေရာကနေတာဝန်မဲ့တဲ့အခြေအနေကိုရောက်ရှိသွားတာမျိုးလည်းဖြစ်နိုင်ပါတယ်ဒါအပြင်ရန်ကုန်တိုင်းဒေသကြီးအတွင်းအစိုးရနဲ့လွှတ်တော်ကြားမှာရန်ဆောင်နေတဲ့သဘောမျိုးမပါဘဲဆွတ်ဆွဲတဲ့သဘောမျိုးမဟုတ်ဘဲအပြုသဘောဆောင်ထိန်းညှိခြင်းမျိုးပြုလုပ်နိုင်တဲ့စနစ်မျိုးရင်ကျေးမှုမျိုးတွေရှိဖို့လိုတယ်လို့တုံ့တက်နေသူတွေလည်းရှိပါတယ်ခင်ဗျာ